ရုရှားဆရာကရှယ်ယာအများစုပိုင်ဆိုင်ထားတဲ့ Gazprom စွမ်းအင်ကုမ္ပဏီကပိုလန်နဲ့ဘူလ်ဂေးရီးယားနိုင်ငံတွေကိုဓာတ်ငွေပို့နေတာဒီကနေ့ရစမ်းလိုက်ပါတယ်။ရုရှားစွမ်းအင်ကိုအများဖြင့်မြေကိုနေရာတဲ့ဥရောပတိုက်ကနိုင်ငံအများပြားအနေနဲ့တဘာဝဓာတ်ငွေအတွက်ပေးချေရမယ့်ငွေကိုရုရှားရူဘယ်ငွေနဲ့ပေးချေဖို့ရုရှားဆရာကတောင်းဆိုထားတာပါ။ပိုလန်နဲ့ဘူလ်ဂေးရီးယားနိုင်ငံတွေဟာအဲလိုငွေပေးချေတာမျိုးမလုပ်တဲ့အတွက်ဓာတ်ငွေပို့တာကိုရစမ်းလိုက်တယ်လို့ Gazprom ကုမ္ပဏီကဒီကနေ့ပြောပါတယ်။Gazprom ကုမ္ပဏီရဲ့အခုလိုရက်ဟာကန်ထွဲစာချုပ်ပါသဘောတူညီချက်ကိုချိုးဖောက်ရကြတယ်လို့ပိုလန်နဲ့ဘူလ်ဂေးရီးယားတာဝန်ရှိသူတွေကပြောပါတယ်။ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတော်များဟာတခြားလောင်စာအရင်းမြစ်တွေကိုရယူတာပြန်ပြင့်မြဲစွမ်းအင်ကိုတိုးမြှင့်အသုံးပြုရဲ့အပါအဝင်နီလန်ပေါင်းစုံကိုသုံးပြီးရုရှားစွမ်းအင်ပေါ်မိခိုနေရတာယုံနေစီဖို့ဒါမှမဟုတ်ရပ်ပစ်နိုင်မှုစူးစမ်းနေကြပါတယ်။ဒီတော့တွင်မှာပဲယူကရိန်းနိုင်ငံတွင်ပြစ်မှတ်59ခုကိုအင်္ဂါညဘက်မှာဒုံးကျည်နဲ့တိုက်ခတ်တိုက်ခိုက်ခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကဒီကနေ့ပြောပါတယ်။ပြစ်မှတ်တွေထဲမှာအမေရိကန်နဲ့ဥရောပနိုင်ငံတွေကယူကရိန်းစစ်ဖက်အတွက်ပေးပို့ထားတဲ့လက်နက်နဲ့ခရမ်းမီးကြောင့်အများအပြားသိမ်းဆည်းထားတဲ့တူလောင်ယုံတွေပါတယ်လို့ဆိုပါတယ်။